အမေရိကန်ပြည်ထောင်စုကဦးဆောင်တဲ့လေကြောင်းထိုးစစ်တွေလေ့ကျင့်အကူအညီတွေနဲ့ IS သွေးကြွတွေကိုတတ်ခတ်နေတဲ့ UN နိုင်ငံကိုအမေရိကန်ကာကွယ်ဝန်ကြီး Ash Carter ကြိုတင်ကြေညာထားခြင်းရှိပဲရုတ်တရက်သွားရောက်ခဲ့ပါတယ်။ဒီကနေ့စောပိုင်းမှာပဲဘက်ကရက်မြို့ကိုရောက်သွားတဲ့ဝန်ကြီး Carter ဟာ UN ဝန်ကြီးချုပ် Heather Abadi ကာကွယ်ဝန်ကြီး Khaled Obadi အပါအဝင် UN အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံမှာပါ။ UN နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာထိန်းချုပ်ထားတဲ့စစ်သွေးကြွတွေကိုချေမှုန်းရမှာပူးပေါင်းပါဝင်လာအောင်အမေရိကန်ကစည်းရုံးနေတဲ့စွန်နီမစ်စလင်ခေါင်းဆောင်တွေနဲ့လည်းအမေရိကန်ကာကွယ်ဝန်ကြီးတွေ့ဆုံမှာဖြစ်ပါတယ်။ UN အစိုးရကအန်ပါပြည်နယ်မှာစစ်သွေးကြွတွေတိမ့်ပိုက်ထားတဲ့ Ramadi မြို့ကိုပြန်လည်တိမ့်ပိုက်နိုင်မှုထိုးစစ်ကြီးတစ်ခုစင်နိုးကိုပြင်ဆင်နေတဲ့အတွက်ဒါဆိုရင် UN စစ်တပ်အတွက်အဓိကစံသက်ချက်တစ်ခုလည်းဖြစ်လာနိုင်ပါတယ်။မေလာထဲမှာ Ramadi မြို့ကိုစစ်သွေးကြွတွေအလုံးရင်းနဲ့ဝန်ရောက်စင်းနေချိန်မှာ UN တပ်ဖွဲ့တွေထွက်ပြေးခဲ့ကြတဲ့အတွက်တိုက်ခိုက်လို့ရဆန္ဒမရှိဘူးဆိုပြီးအမေရိကန်ကာကွယ်ဝန်ကြီးကပြောဆိုထားတာပါ။